ရောခဲ့တဲ့အနည်း30အတွင်းမှာရန်ကုန်မြို့ဟာ3ဆလောက်ကြီးထွားလာတယ်လို့မြို့ပြပညာရှင်တွေကသုံးသပ်ကြပါသေး1988မှာစတူရမိုင်80ကျင်းဝင်တဲ့ရန်ကုန်မြို့ဟာ2018မှာစတူရမိုင်300ကျော်ရှိလာပါသေးစီမံကိန်းစနစ်တကျမရှိဘဲကြီးထွားလာတာကြောင့်ဖြစ်ပေါ်လာတဲ့ပြဿနာတွေကိုဖြေရှင်းရမှာအခက်အခဲအမျိုးမျိုးကိုရင်ဆိုင်နေရပါသေးရန်ကုန်နယ်မြေတစ်ဝက်လောက်ဟာမိုးတွင်းမှာရေရှမ်းလေးရှိပါသေးမင်းလာအညစ်ကြေးစနစ်ဟာကျမ်းမာရေးနဲ့မညီညွတ်တဲ့အတွက်အများဆုံးပြုပြင်ဖို့အကြံပေးထားပါတယ် CBD လို့ခေါ်တဲ့မြို့လေစီးပွားရေးနယ်မြေမှာမြို့နယ်ခုနှစ်ခုရှိတဲ့အနေနဲ့ဗဟုမင်းလာလေပုတ်ဆက်စနစ်ကိုတုံးတဲ့နေရာဟာဆေးရခိုင်နှုံးတော်မရှိပါဘူးကျန်းတဲ့နေရာတွေမှာရေကောင်းအိမ်သားနဲ့ septic tank မင်းလာကစနစ်ကိုတုံးကြပါတယ်ဒါကြောင့်မို့ဗဟုလေပုတ်ဆက်တုံးတဲ့နေရာတိုးချက်ဖို့နဲ့ရေလောင်းအိမ်သားကိုမင်းလာကစနစ်နဲ့အစားထိုးပြီးမင်းလာအနေအနဲ့ချက်ဆက်တွေကိုတည်ဆောင်သင့်တယ်လို့ဂျပန်အဖွဲ့ကတင်ပြထားပါတယ်အမိုက်မိရှို့တယ်ဆက်လည်းမရှိသေးပါဘူးရန်ကုန်မှာလူဦးရေ900ကျော်ရှိပါတယ်တချို့နေရာတွေမှာတိအေကလူ900အထိနေထိုင်ကြတာမို့ဘင်္ဂလားဒေ့ရှ်ကတက်ကားတဲ့တောင်ပူဆိုးနေပါတယ်
အခြေခံအဆောက်အုံယိုရင်းပျက်စီးနေတဲ့ရန်ကုန်မြို့တော်ကိုပြုပြင်ပြောင်းလဲမဲ့စီမံကိန်းကိုရန်ကုန်တိုင်းအစိုးရနဲ့ JICA ဂျပန်အပြည်ပြည်ဆိုင်ရာပူးတွဲဆောင်ရွက်ရေးအေဂျင်စီတို့2012ခုနှစ်မှာသဘောတူညီချက်ရယူကြပါတယ်။နောက်အနှစ်20ကျော်ကာလမှာရန်ကုန်လူဦးရေ12သန်းအထိရှိလာမယ်လို့ခန့်မှန်းထားပြီးမြို့နယ်33ခုကိုစနစ်တကျစီမံခန့်ခွဲပြုပြင်မဲ့မဟာစီမံကိန်းကြီးဖြစ်ပါတယ်။ရန်ကုန်မြို့တော်စနစ်တကျရေရှည်တိုးတဲ့ဖွံ့ဖြိုးရေးအတွက်IGC အပြည်ပြည်ဆိုင်ရာဖွံ့ဖြိုးရေးစင်တာနဲ့လန်ဒန်စီးပွားရေးတက္ကသိုလ်မြို့ပြဌာနတို့ပူးပေါင်းပြီးစာတမ်းတစ်စောင်မကြသေးမီကထုတ်ဝေထားပါတယ်။ရန်ကုန်နဲ့ဆိုင်တဲ့ဖွံ့ဖြိုးရေးပေါ်လစီချမှတ်ရမှာအထောက်အကူပြုဖို့ရည်ရွယ်တယ်လို့ဆိုပါတယ်။ရန်ကုန်ရဲ့မြို့ပြဖွံ့ဖြိုးမှုအခြေအနေကိုသရုပ်ဖော်ရမှာဘန်ကောက်ကိုနှိုင်းယှဉ်ပြသရမယ့်မြို့တော်ဖြစ်သတ်မှတ်တဲ့အတွက်စာတမ်းတစ်ခုလုံးမှာရန်ကုန်နဲ့ဘန်ကောက်ကိုမကြာခဏနှိုင်းယှဉ်ထားပါတယ
်ရန်ကုန်ကအခုရင်ဆိုင်နေရတဲ့အခြေအနေမျိုးကိုဘန်ကောက်ကတွေ့ကြုံခဲ့ဘူးတာမို့ဘန်ကောက်ရဲ့အတွေ့အကြုံဟာရန်ကုန်အတွက်သင်္ကန်းစာကောင်းဖြစ်လိမ့်မယ်လို့ဆိုပါတယ်ဒါပေမဲ့မြို့ကြီးတွေမှာသီးသန့်အသွင်လက္ခဏာရှိတာမို့အားလုံးသုံးနိုင်မဲ့ပုံစံဆိုတာမရှိနိုင်ပါဘူးရန်ကုန်ရဲ့လူဦးရေတိုးနှုန်းဟာဘန်ကောက်နဲ့မြင်မာပါတယ်ဘန်ကောက်မှာမြို့စုံဒေသလူဦးရေအများဆုံးတိုးပွားလာပြီမဲ့ရန်ကုန်မှာတော့မြို့လယ်မှာလူကြီးတိုးပွားနေပါသေး။ပြည်သူပို့ဆောင်ရေးရင်းနှီးမြှုပ်နှံမှုမှာအားနည်းနေတော့စီးပွားရေးတိုးတက်မှုကြောင့်ကိုယ်ပိုင်ကားတွေများလာတဲ့အတွက်ဘန်ကောက်ရဲ့ရင်ကျောပိတ်ဆို့မှုဟာကမ္ဘာမှာအဆိုးဝါးဆုံးဖြစ်လာပါသေး
။ရန်ကုန်မှာလည်းကားတင်သွင်းခွင့်လျှော့ပေးမှုနဲ့ဝင်ငွေတိုးပွားမှုကြောင့်ကိုယ်ပိုင်ကားတွေများပြားလာပါတယ်။ဒီအချိန်မှာပြည်သူပို့ဆောင်ရေးစနစ်မဖွံ့ဖြိုးသေးတဲ့အတွက်ရင်ကျောပိတ်ဆို့မှုတွေရှိလာပါတယ်။ရန်ကုန်ခရီးသွားဥယျာဉ်85ရာခိုင်နှုန်းဟာဘတ်စကားသုံးပြီးကိုယ်ပိုင်ကားသုံးသူ10ရာခိုင်နှုန်းနဲ့ရထားကိုသုံးသူ9ရာခိုင်နှုန်းရှိကြောင်း2014ခုစီပင်စစ်တမ်းအရသိရပါတယ်။မြို့ပိုင်ရထားဟာအသင့်အတင့်ကောင်းမွန်ပေမဲ့ဘတ်စကားကသာအစွန်အပြားဒေသတွေအထိသွားနိုင်တာမို့မြို့ပြတည်ယူပို့ဆောင်မှုကောင်းမွန်ရင်းနဲ့မြို့တော်ဖွံ့ဖြိုးရေးကိုပေါင်းစပ်ဖို့လိုပါတယ်။ပဲဆောင်ဖွံ့ဖြိုးမှုမရှိခဲ့တဲ့ဘန်ကောက်ဟာမကြသေးမီကမှမြို့ပြပို့ဆောင်ရေးအခြေခံအဆောက်အအုံမှာအကြီးအကျယ်ရင်းနှီးမြှုပ်နှံနေရပါတယ်။ဒါဟာရန်ကုန်အတွက်သင်္ကန်းစာကောင်တစ်ခုဖြစ်ပါတယ
်။ဘန်ကောက်ဟာမြေအောက်ရထားနဲ့အမြန်ရထားစနစ်မှာအကြီးအကျယ်ရင်းနှီးမြှုပ်နှံပြီးလမ်းပိတ်ဆို့မှုပြဿနာကိုဖြေရှင်းဖို့ကြိုးပမ်းနေပါသေး။အမြန်ရထားဟာလူနေထူထပ်တဲ့ဒေသအချို့ကိုမရောက်နိုင်သေးပါဘူး။ဒါပေမဲ့ဘန်ကောက်မှာအဓိကရင်ဆိုင်နေရတဲ့ပြဿနာတစ်ခုကအယိုးဆွဲနေတဲ့ကိုပိုင်ကားသုံးတဲ့ဓလေ့ဖြစ်ပါတယ်တဲ့။ကိုပိုင်ကားသွားလာမှုကိုစီကံမတတ်မှတ်နိုင်ရင်ရင်ကျောပိတ်ဆို့မှုကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့သုံးသပ်ကြပါသေး။ဘန်ကောက်မှာလည်းမိုးတွင်းဆိုရင်လမ်းတွေရေရှမ်းတဲ့ပြဿနာရှိပါသေး။ဘန်ကောက်မြို့ရဲ့အောက်ခံမြေလွှာတစ်ဖြည်းဖြည်းနှိမ့်ချနေတာဟာလည်းအဓိကပြဿနာတစ်ခုဖြစ်ပါသေး။မြန်မာတဲ့အဆောက်အဦအများအပြားတိဆောက်တာရဲ့စီကံမရှိမြေအောက်ကရေကိုထုတ်ယူသုံးဆွဲတာရဲ့ကြောင့်ဘန်ကောက်ရဲ့အောက်ခံမြေလွှာဟာနှစ်စဉ်တစ်လက်မှနှိပါနှိမ့်ချနေတယ်လို့ခန့်မှန်းပါတယ်ဘန်ကောက်နဲ့ဟိုချီမင်းမြို့တွေဟာ အောက်ခံမြေလွှာနှင်းကြံနေတဲ့ပြဿနာကိုကြုံတွေ့နေရတယ်လို့ကမ္ဘာဘဏ်ကသုံးသပ်ပါတယ်။အောက်ခံမြေလွှာနှင်းကြံမှုဟာဘန်ကောက်ရဲ့တည်ရှိပြဿနာဖြစ်နေပါတယ်။မြို့ရဲ့အောက်ခံမြေလွှာအခြေအနေကိုအသေးချာမလေ့လာဘဲမြန်မာတဲ့တိုက်တန်းတွေတည်ဆောက်တာဟာရေရှည်မှာမြို့ကိုဖြည့်ဆည်းရရောက်ကြောင်းဘန်ကောက်ကသင်ခန်းစာပေးနေပါတယ်ခင်ဗျာ။